မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါတန်လျာရှိသူဖြစ်ဆေးရုံတဲ့ကုသနေရတဲ့လူနာပေါင်း130ကျော်တွားပြီးဖြစ်ပြီးတော့ဒီ H1N1 ပိုးတွေ့ရှိသူ42ဦး H1N1 ကြောင့်သေဆုံးသူကတော့အနည်းဆုံး9ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောဆိုလိုက်ပါတယ်ဒီကနေ့ကျင်းပတဲ့ရာသီတုတ်ကွေး H1N1 ရောဂါဖြစ်ပွားမှုလုပ်ငန်းညှိနှိုင်းအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုလိုက်တာပါအပြည့်အစုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်
ဒီကနေ့ဇူလိုင်လ30ရက်နေ့မနက်ပိုင်းမှာရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးဖြစ်ပွားနေတဲ့အခြေအနေပြည်သူတွေအကြားကြိုတင်ကာကွယ်ရေးနဲ့ဆောင်ရွက်အချက်တွေနဲ့ပတ်သက်လို့ကြိုတင်ကာကွယ်ရေးနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုရန်ကုန်မြို့ကပြည်သူ့ကျန်းမာရေးတပ်ကတော်မှအစည်းအဝေးကျင်းပခဲ့ပြီးဒီအစည်းအဝေးပြီးမှာပဲသတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့ပါတယ်ဒီကနေ့ဇူလိုင်လ21ရက်နေ့ကနေစလို့ဇူလိုင်လ29ရက်နေ့အထိတနင်္ဂနွေတိုင်းတာနဲ့ H1N1 ရာသီတုတ်ကွေးရောဂါတန်မြတ်ရှိသူအဖြစ်ဆေးရုံတက်ရောက်ကုသနေသူပေါင်းက138ဦးရှိပြီး H1N1 ပိုးတွေ့ရှိတဲ့လူနာပေါင်းက42ဦးအထိရှိနေပါတယ်ဒီ H1N1 ရောဂါပိုးကြောင့်သေဆုံးသူလူနာပေါင်းကဇူလိုင်လ29ရက်နေ့အထိ9ဦးရှိသွားပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်ရောဒီနာပေါင်း138ဦးပိုးတွေက42ဦးသေဆုံးသူ9ဦးပေါ့
လက်တလောရန်ကုန်ဆေးရုံကြီးအထူးကျက်မှတ်ဆောင်မှာဆေးကုသပေးနေတာနောက်ဝေဘာကြီးအထူးကုဆေးရုံကြီးမှာ H1N1 တုတ်ကွေးရောဂါတန်လျာရှိသူတွေနဲ့ကူးစက်ခံရသူတွေကိုဆေးကုသပေးနေတဲ့အခြေအနေနောက်တကယ်လို့များနိုင်ငံသားတွေကိုကူးစက်ခဲ့မယ်ဆိုရင်ဘလို့ကုသဖို့စီစဉ်ထားတယ်ဆိုတာကိုတော့ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာပါထွန်းကျော်ကပြပြပါတယ်ပြည
်သူ့ဆေးရုံကြီးရဲ့အထူးကျက်မှတ်ကုသဆောင်မှာလူအပ်တဲ့ကတိအမူတွေလုံးဝမရှိပါဘူး။ဒါကြောင့်မလို့တစ်ချက်ဆရာတို့ဝိပဿနာအထူးကျမကုသဆောင်ကိုဆရာတို့အချွားနဲ့ငွန်ပိုးလို့တောင်းကြားလို့ဝိပဿနာတောင်းချေကုသဖို့လည်းဆရာတို့ရှိနေကြတာဖြစ်ပါတယ်။
နောက်ဒီယောဂပိုးဟာပြည်သူအများစိုးရိမ်ထိတ်လန့်နေသလိုအရန်စိုးရတဲ့ကူးစက်ယောဂမဟုတ်ဘူးဆိုတာကိုလည်းသတင်းစကားပါလို့ရတယ်လို့ဒေါက်တာတာထွန်းကျော်ကပြောပါတယ
်ဒီကလောက်အန္တရာယ်များတဲ့ပိုးပြည့်တဲ့ဒီလာပြည်ကိုတိုင်ကျေကုသမှုတော့ကျန်းမာရေးဝန်ထမ်းများမှာနော်ဆရာတို့ပြောတာကကူးစက်တာရဲ့အခြေအနေလက်ရှိဒီကမှာဆရာတို့ဘယ်လိုမှမပြရသေးပါဘူးဒါဆိုရင်နော်လူမှုတွေအနေနဲ့ပို့ပြီးတော့တာလုံးကျက်တဲ့ရေလက်ဒီကမီစီလေးကပြီးလိုက်
။နောက်အထူးသဖြင့်လူထုတတ်တဲ့နေရာတွေနဲ့လူမြင်ဝင်းနေမှာနှာခေါင်းစည်းကာကွယ်ပစ္စည်းတွေကိုတက်စီနေကြတာနဲ့ပတ်သက်လို့လည်းပြည်သူအများအခုလိုကျန်းမာရေးအသိပညာတိုးလာတာကြိုးဆိုသလိုစနစ်တကျတက်စီကြဖို့လည်းလိုတယ်ဆိုတာကိုလည်းသမားတော်ကြီးဒေါက်တာဝင်းနိုင်ကအကြံပြုပါတယ
်။ဒါမဟုတ်ဘဲနဲ့လူကောင်းတွေကိုယ်တိုင်ကလမ်းထဲမှာရပ်ရွှေရပ်ရွှေသွားရင်းတွေကိုတက်နေနေဖြစ်နေတာပဲ။တက်ရမယ်ဆိုတဲ့အသည့်တက်ရင်မရှိတော့ဘူးဆိုတဲ့ခံချက်အဲ့နာတော့ကျော်ရွာကျူတော့ဆောင်နေဒီဥစ္စာတို့ဆရာတို့တက်ဒါပေမဲ့တက်တဲ့အခါမှာတကယ်ခီးခီးမိမိရှိရလားအတကယ်အဆုံးမလားမတ်တီကအမျိုးမျိုးရှိတယ်နှစ်ပေါင်းရဲ့ဘက်ကိုဥဒ္ဒါခုထိလိုက်လို့ရှိရင်ဖြစ်နေတဲ့အချက်ကလက်ဝိမာလာဖြစ်နေပါတယ်တချို့အိတ်ထဲထောက်ထည့်နေပါတယ်တချို့ကထုတ်လိုက်ထားလိုက်လို့နေဆိုတော့ဒီအချက်ကတော့လုံးဝမားနေတော့တက်ပြီးရေးဆိုရင်နှစ်ပေါင်းရဲ့ပြဿနာကိုလုံးကျော်အောင်တက်ရအောင်ဒါဖြစ်ချက်ဒီအချက်ကဘယ်လိုလဲကိုတက်မှာ
ကျန်းမာရေးဝန်ကြီးဌာနနဲ့အတူတိုင်းငါလုံးတိုင်းတာနဲ့ဝန်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ H1N1 တုတ်ကွေးရောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေကြတာပါဒီထဲမှာမှလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဘက်ကအထူးသဖြင့်ရေဘေးကူညီကယ်ဆယ်ရေးစခန်းတွေနဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးရောဂါပညာပေးလုပ်ငန်းတွေနဲ့ကျန်းမာရေးထောက်ကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့လူကယ်ဆယ်ဝန်ကြီးဌာနရဲ့လက်ထောက်ညွှန်ကြားရေးမှူးဦးရဲမျိုးဝင်းက VOA ကိုပြောပါတယ
်လူအုပ်စုလိုက်နေတဲ့အခုလိုဒီတင်ပြည်သူတွေအစုဝင်နေနေလဲရှိမှာလေ
ဟို
ဆိုလိုတာတစုံတစ်ယောက်ကဖြားမယ်ဒါမှမဟုတ်ရင်လည်းချောင်းဆိုးတာမျိုးရှိမယ်ဆိုရင်တော့ဒီရုပ်ခွက်စိတ်ကြံတော့ဒီကျွန်တော်တို့နှကောင်းရှိပေါ့နော်ကျွန်တော်တို့ကသိခဲ့တယ်သိခဲ့တာဆိုလိုတာသိချင်နေတည်းများရှိလို့တော့လည်းမပြတ်နိုင်အောင်ပေါ့နော်အဲ့ဒါတုံးဖို့ပြီးလို့ရှိရင်အဓိကတော့လက်စီဖို့ပေါ့ခဏခဏဒီတက်ချင်လက်တက်ချင်ပေါ့လက်ကိုဆင်းနေခဏခဏသေးပေးဖို့လူမှုကဏ္ဍဦးစီးဌာနလည်းတနင်္ဂနွေတိုင်းလာတဲ့မူကြီးကျောင်းလေးပါလိမ့်မယ်လည်းပညာပေးတွေလုပ်နေတယ်ခင်ဗျာ
။ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးတော့ဗိုင်းရပ်စ်ဖြစ်နေတဲ့အခြေအနေပြည်သူအများအကြားကြိုတင်ကာကွယ်ရေးနဲ့ဆောင်ရွက်အချက်တွေနဲ့ပတ်သက်လို့အစည်းအဝေးတွေကိုသက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနဝန်ကြီးပါဝင်တာဝန်ရှိသူတွေဆရာဝန်ကြီးတွေဆေးပညာရှင်တွေနဲ့ပြည်သူ့ကျန်းမာရေးကျွမ်းကျင်မှုဆိုင်ရာအကြံပေးသမားတော်တွေစုဝေးပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်ရှင်။